ထိုင်းနိုင်ငံကျင်းအောင်လူဝင်မှုကြီးကြပ်ရေးအချုပ်ထဲမှာနေရပ်ပြန်ဖို့ဖို့အတွက်စောင့်နေရတဲ့လူရဲ့စီမြန်မာ250ဟာမြန်မာပြည်ကိုပြန်ဖို့ကြံကြနေတာကြောင့်နေတကူးမှာမြန်မာပြည်ကိုအမြန်ဆုံးပြန်ဖို့ပြောဆိုပြီးတော့ဇန်နဝါရီလနေ့ကစာနာပြတောင်းဆိုခဲ့ပါတယ်။ဖီယိုအင်းမြန်မာပိုင်းတင်ထောက်မိုင်းမာကထိုင်းကနေတင်ပြပို့ထားပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းကခရိုင်ပြည်ကအချုပ်ထောင်နေတဲ့မှာပြည်ထောင်အမျိုးမျိုးနဲ့အဖမ်းဆီးခံရတဲ့မြန်မာတွေကိုလူရဲ့စီးတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ဖို့အတွက်ရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာထားတာပါ။အဲ့ဒီအချုပ်ထဲမှာလနဲ့ချီကြံ့ကြာနေတာကြောင့်နေတဲ့ကူမှာအမိမြန်မာနိုင်ငံကိုပြန်ဖို့ပေးပါဆိုတဲ့စာတမ်းကိုကိုင်ပြီးမြန်မာနေရာကျော်ဟာဆန္ဒပြခဲ
တွေဖြစ်သွားတဲ့အတွက်အခင်းဖြစ်ပွားရနေရာဖြစ်တဲ့ရနောင်းလဝကအချုပ်ကိုစစ်တပ်ရဲနဲ့အင်အား60ကျော်ဝိုင်းထားခဲ့ပါတယ်ရနောင်းခရိုင်လွေမှုကြီးကြပ်ရေးအရာရှိကိုချုပ်စူပရပန်ကိုစင်ကတော့အခုလိုပြောဆိုပြီးညှိနှိုင်းခဲ့ပါတယ
်ဟာလေမင်းခေါ်တယ်ဘယ်လိုလုပ်ကားဒီဟောတန်တန်ကစူပါလဲဒီခေါ်လို့ဆက်လို့ရောနော
်ဆနာပြနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အာဏာပိုင်တွေနဲ့ဆွေးနွေးဖို့အတွက်ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့အင်အားသုံးပြီးဖြိုခွဲမှာမဟုတ်ပါဘူးဆိုပြီးထိုင်းဘာသာနဲ့ပြောဆိုနေတာပါပထမပိုင်းမှာအာဏာပိုင်တွေဟာမြန်မာပြည်ဆန္ဒပြနေတဲ့အထက်ကိုဝင်ရောက်ဖို့တကားတွေကိုတန်တိုင်းနေနဲ့ထုနှက်ပြီးဖျက်ဝင်ဖို့အတွက်ကြိုးစားခဲ့ပါသေးတယ်နောက်ဆုံးမှာတော့ဆန္ဒပြမှုမှာခေါင်းဆောင်တဲ့လူ6ဦးကိုရွေးထုတ်ပြီးညှိနှိုင်းရမှာတော့ပြည်လည်မှုရရှိသွားခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပြသူအမျိုးသား230ရှိပြီးအမျိုးသမီးကတော့48ယောက်ဖြစ်ပါတယ်သူတို့ဟာမြန်မာပြည်ကိုနှစ်သိက္ခူးမှာပြန်ပို့ပေးဖို့အတွက်အစာငတ်ခံတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်2023ခုနှစ်မြစ်စာတော့ကလည်းထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလဝကကြီးကျယ်ရေးအချုပ်ခန်းမှာထိမ့်ချုပ်ခံရတဲ့ထိမ့်သိမ့်ခံရတဲ့လူရဲစီမြန်မာ680ကျော်ဟာနေရပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာအချုပ်ထဲကမြန်မာအလုံးကိုထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးပြန်ပို့ပေးခဲ့မှုပါတယ်ကိုဗစ်ကပ်ကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေအတွက်ပေါ်မူတည်ပြီးလူစုခွဲကတလားကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းဖြစ်ပါတယ်ဒီအတွက်ကြောင့်လူရဲစိတ်မြန်မာတွေဟာ2022ခုနှစ်မှာရော2023ခုနှစ်မှာပါဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ရှင်